မြန်မာနိုင်ငံမှာဆရာနာသိမ်းပြီးနောက်ပိုင်းလေးလနီးပါးတွင်ဥပဒေမဲ့တပ်ဖြတ်မှုတွေပါဝင်အရသာတည်ဆုံမှု800ကျော်ရှိကြောင်းကုလသမဂ္ဂကပြောလိုက်ပါတယ်
Over the past 115 days, at least 824 civilians, many of them women and children, have been killed since the military seized control.
စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းရပောင်115ရက်အတွင်းအမျိုးသမီးနဲ့ကလေးတွေများပြားပါဝင်ပြည်သား824ယောက်သေဆုံးခဲ့ရပြီးထောင်နဲ့ချီထိရတဲ့ရခဲ့ကြပါရဲ့လို့မြန်မာနိုင်ငံမှာရှိတဲ့ကုလသမဂ္ဂဝန်ထမ်းတွေရဲ့ပြောဆိုချက်ကိုကူကားပြီးတွင်ရမှုချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျာရစ်ကဗိုလ်ထုနဲ့သတင်းစာရှင်းလင်းမှုမှာပြောဆိုသွားတာပါဥပဒေမဲ့တပ်ဖြတ်မှုဖမ်းဆီးမှုညှဉ်းပန်းနှိပ်စက်မှုနဲ့လက်ဆဖြုတ်ခံရတာတွေပါဝင်လူ့ခွင့်ရေးချိုးဖောက်မှုတွေခြေခြေပြင်းပြင်းနဲ့စိတ်တကျကျူးလွန်နေတာကြောင့်ပြည်သားတွေကိုအကာအကွယ်ပေးဖို့လေမြန်မာစစ်တပ်ကိုကုလသမဂ္ဂကထပ်မံတောင်းဆိုလိုက်ပါတယ်။အချိန်နဲ့မှာပဲနိုင်ငံသမားတွေ၊စာရေးဆရာတွေ၊လူ့ခွင့်ရေးလှုပ်ရှားသူတွေ၊ကျောင်းဆရာတွေ၊ကျန်းမာရေးဝန်ထမ်းတွေ၊ပြည်သားဝန်ထမ်းတွေ၊ဒရင်တောက်တွေ၊ရဟန်းတံခါးတွေ၊ထင်ပေါ်ကျက်ချားတွေနဲ့တာမန်ရသားတွေပါဝင်လူပေါင်း4300တယောက်ပါလေဖမ်းဆီးထိန်းသိမ်းခံထားရတယ်လို့ပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းလိုက်တဲ့အပေါ်ဆန့်ကျင်အုံကြောင်းမှုတွေကိုလူမျိုးရေးတပ်ဖွဲ့တွေနှင်းနှင်းမှုကြောင့်တေဆုံးလူရေးတွေဟာသတင်းမီဒီယာတွေမှာဖော်ပြတာလောက်မများဘူးလို့မကြာခင်ကတည်းကဟောင်ကောင်ခြေစိုက် Phoenix ရုပ်သံဌာနနဲ့ online စာတုံးညင်းကမှမြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လည်းကပြောဆိုထားပါဒါမှမဟုတ်နိုင်ငံရေးကျင်းသားများကူညီဆက်ရှောက်ရေးအတွင်း AAPP ပါဝင်လူ့ခွင့်ရေးစောင့်ကြည့်လှုပ်ရှားမှုဖွဲ့နဲ့ကုလသမဂ္ဂတို့ကတော့တေဆုံးလူရေးတွေဟာလက်တွေ့မှာပုံများနိုင်တယ်လို့ခန့်မှန်းထားကြပါတယ်